ဝါတိုင်းနာရီကိုဂျီရူဝဲစီဝါတက်ဖွဲ့ထင်းထုတ်ရာပန်းစန်းဒေသနဲ့ကျိုင်းတုံဒေသအတွင်းဝင်ထွက်သွားလာတာကိုဒီရက်ပိုင်းအတွင်းအစိုးရကကန့်တက်လာတယ်လို့ဂျီရူဝဲစီတာဝန်ရှိသူတို့ကပြောပါတယ်။ဒါအဖြစ်ခံရစဲပြီး29နှစ်ကြာအတွင်းပထမဆုံးပြည်ပင်နာဖြစ်ပြီးဘာကြောင့်ဒီလိုပြည်ပင်ရလဲဆိုတာမသိရသေးပေမဲ့ဝါတက်ဖွဲ့ဗဟုအနေနဲ့အစိုးရညီညာရေးကော်မရှင်နဲ့ဆွေးနွေးအ ုလိုပိတ်ပင်လိုက်တာဟာလွန်ခဲ့တဲ့10ရက်လောက်ခရဲကစတင်လိုက်တာဖြစ်ပြီးဝါကြီးသွေးစည်းညင်ညွတ်ရေးချက်ဖွဲ့ UWSA ထိန်းချုပ်ရာပန်ဆန်းကလည်းကျိုင်းတုံဘက်ကိုသွားခွင့်မရကြသလိုကျိုင်းတုံဘက်ကနေလည်းပန်ဆန်းဘက်သွားလာတာကိုတားဆီးလိုက်တာဖြစ်ပါတယ်လက်ရှိသွားလာခွင့်ပိတ်ပင်လိုက်တဲ့အခြေအနေကို UWSA အဖွဲ့ရဲ့ Lashu စစ်ဆန်ရေးရုံးဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်ဒီမိုင်းခတ်တဲ့ဒီကျိုင်းတုံကမှလည်းနော်ရှင်းနေတဲ့ဝန်တာပုံကိတ်တယ်အဲ့မှာကျွန်တော်ကလူမျိုးမောက်ပရင်ကန်ဆောင်တတ်တဲ့လူတွေဖြတ်တန်းသွားလာခွင့်မပြုဘူးဆယ်ရကျော်ပြီနော်ကဲရပေါ့ရဲလာဝကစစ်တပ်ပေါ့နော်အထက်ကညီကချက်လို့ပဲပြောတာပဲဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဒီငင်းချင်းရေးယူရမယ်16နှစ်ပဲအဝင်ပါပြီနော်ဒါမျိုးစစ်တပ်မျိုးကတခါမှတော့မကြုံဘူးပေါ့ရှင်းနေမရှိတဲ့သူဘူ
းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့ပိတ်ပင်တာမရှိကြောင်းပြောပါတယ်လောလောဆယ်မှာပန်ဆန်းဘက်ကမကမိုင်းလာဘက်အဝင်ထွက်ကိုလည်းပိတ်ပင်ထားပါတယ်တချီလေးနဲ့ပန်ဆန်းအသွားလာကိုတော့ပိတ်ပင်တာမရှိပေမဲ့ဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုဓာတ်ပုံရိုက်ယူပြီးစီးအမှတ်တာတွေရှိနေပါတယ်ဒီလိုကတ်သက်ပိတ်ပင်တဲ့အပေါ်ဝါတပ်ဖွဲ့ဘက်ကညီကြေးရေးကွန်ဖရင့်နဲ့တွဲဆုံဆွေးနွေးပြီးအပြင်ရှာသွားမယ်လို့ယုံကြည်ကြောင်းလည်းဦးညီရန်ကပြောပါတယ
်အထက်ထက်ပေါ့နော် NDA ထုတ်ဖို့ဒီဒီမိုင်းလာမှာကျွန်တော်တို့ဒီကျွန်တော်တပ်ဖွဲ့ရှိနေတဲ့ဒီအကိစ္စတွေအချို့တွေတောင်းလို့ပဲကျွန်တော်ကပုံကိုရရအလိုမျိုးပဲမြင်လာတယ်နော်နောက်ကမှပါနိုင်ငံရေးတွေပရက်ရှာတွေရှိတယ်ကျွန်တော်အဲ့လိုမျိုးတော့အလုံးတော့မတည်ဘူးလေနော်ဒါမျိုးသိဆိုတယ်ဆိုတာမလိုလားအတဲ့ပြဿနာပရိပက္ခတွေဖြစ်ပေါ်မှာလဲကျွန်တော်တို့လည်းဆိုရင်ပါပေါ့နော်ဒါဒေတာအတိမတည်မြင်မှုတွေလည်းဖြစ်ပေါ်သွားနိုင်တယ်ပေါ့နော်ဒါမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်တယ်နော်ဒီကိစ္စတော့ဒီစီနဲ့ကျွန်တော်တို့ဌာနချုပ်နဲ့ရဲရန်ကလည်းရှိပါတယ်နော်သူတို့ဒီတွေ့ဆုံကြတဲ့အချိန်မှာဒီကိစ္စထပ်ရင်းရှင်းလင်းမယ်လို့တော့ကျွန်တော်အလုံးစုံယူကြည့်တယ်နော
်2016ခုနှစ်စက်တင်ဘာလကမိုင်းလာဒေတာကအချက်အချာကြတဲ့နေရာတချို့ကို UWSA Water ဖွဲ့တွေကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေကျင်းမာခဲ့ပြီးကျိုင်းတုံမိုင်းလာလမ်းကိုတံတော်ကပိတ်ထားခဲ့ပါတယ်ငင်းကြဲကွန်ရှင်အဖွဲ့ဝင်ဦးအောင်စိုးကခီးသွွားနေတာကြောင့်ဝါအမျိုးသားတွေကိုတွာလာခွင့်ပိတ်ပင်တာကိုတိချာမသိရသေးကြောင်းပြောပါတယ်
။ဒီအဲ့ဒါကျွန်တော်မပြောတတ်ဘူးကြာ။ကျွန်တော်လည်းခုပင်လုံးနဲ့ဒီဒီလိုဖြန့်စင်းနေတာ
။ဝါ Liberal Democratic တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနာကသူ့အမြင်ကိုအခုလိုပြောပါတယ်
။တော်ဝါလူတို့ကြားမှာတော့တော်တော်လေးပြောတယ်ဒီကိစ္စ။ဒါကြောင့်လည်းကျွန်တော်လည်းနေမြန်ကြတယ်။ဟာအဲ့ဒီဥစ္စာတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့ကတရားဝင်မှတ်ပုံနဲ့ဌာနထုတ်ပြန်ထားတဲ့မှတ်ပုံတွေဖြစ်တယ်သူတို့နိုင်ငံသားလည်းပြည်ပြည်နဲ့ပြည်မှုကျန်းမာရေးတုံ့ပြန်ရာမရှိဘဲနဲ့အဲ့လိုကန့်သတ်တဲ့ချုပ်ချယ်သားရှိတဲ့ဆိုတာတော့ဥပဒေနဲ့မညီမျှတို့ထင်တယ်မဟုတ်ဘူးထင်တယ်လို့ကျွန်တော်ကအဲ့လိုပြောလိုက်တယ်လေ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးဆုံးရှုံးတဲ့အနေထားအနေနဲ့နိုင်ငံသားတယောက်ဖြစ်ပြီးတော့နိုင်ငံပြည်တော်မှာကန့်သတ်တဲ့ဆိုရင်ကျွန်တော်တို့နိုင်ငံသားလူကျွန်တော်တို့ဖြစ်သွားတာပေါ့ဗျာသူတို့အဲ့လိုဆိုလို့ရှင်ပါအဲ့ဒီအကျိုးဆက်ပြတော့အများကြီးပြန်သွားလိမ့်မယ်ကျွန်တော်အဲ့လိုပဲဟိုတုံးတက်တာပေါ့ကွာနော
် UWSA အဖွဲ့ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိဘဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်